အထောက်ထားမဲ့ရှေ့ပြောင်းအလုပ်သမားတွေနေရက်ပြန်ပို့တဲ့မလေးရှားဆွေရရဲ့အစည်းအဝေးနောက်ဆုံးရက်ဖြစ်တဲ့အခုနှစ်မေလကုန်ကစပြီးပြည်ပအလုပ်သမားတွေကိုပြည်ဝင်ခွင့်ဗီဇာမပေးတော့ဘူးလို့မလေးရှားဆွေရကမေလအစမ်းမှာပြောပါတယ်။မလေးရှားရောက်မြန်မာအလုပ်သမားတဦးကလည်းမလ10ရက်နေ့ကတည်းကပါမစ်ကပ်ပြားထုတ်ပေးတာပိတ်သွားတယ်လို့ပြောပါတယ်။ဒီအကြောင်းသတင်းပေးပို့ထားတာကိုတော့ကိုငိမ့်ချင်းအေးကတင်ပြပေးပါမယ်ရှင်။
ပြပအလုပ်သမားခေါ်ယူတာကိုအခု2024ခုနှစ်မေလ31ရက်ကစပြီးရန်နာထားမယ်လို့မလေးရှားပြည်ထောင်စုဝန်ကြီးကပြီးခဲ့တဲ့မတ်လ1ရက်သတင်းစာရှင်းလင်းပွဲမှာပြောပါတယ်။ဒါဟာအထောက်ထားမဲ့ဖြစ်နေတဲ့ရွှေပြောင်းလုပ်သားတွေကိုနေရက်ပြန်ပို့မဲ့အစီအစဉ်တွေတဲကတစ်ခုဖြစ်ပါတယ်။မလေးရှားနိုင်ငံရဲ့စက်ယုံစိုက်ပျိုးရေးဆောက်လုပ်ရေးလုပ်ငန်းခွင်တွေမှာဘင်္ဂလားဒေ့ရှ်မြန်မာနဲ့နီပေါနိုင်ငံသားတွေအများအပြားအလုပ်လုပ်နေကြပါတယ်။လုပ်ငန်းခွင်တွေကခေါင်းပုံဖြတ်မှုတွေကြောင့်ရွှေပြောင်းလှုပ်သားပြဿနာကိုအစိုးရကကင်တွယ်ဖို့ရှိနေကြောင်းမလေးရှားသတင်းတွေမှာလည်းဖော်ပြကြပါတယ်။မလေးရှားလူစွာအရင်းမြစ်ဝန်ကြီးဌာနကစက်ရုံ၅ရုံကိုစုံစမ်းလေ့လာခဲ့တဲ့မှာအလုံသမားယာနဲ့ချီပြီးလုခလဆာမရခဲ့ကြောင်းတွေ့ခဲ့ရတာပါ။ဒီထဲကအများစုဟာအထောက်အထားပြည့်ပြည့်စုံစုံမရှိဘူးဆိုတာကိုလည်းတွေ့ရှိခဲ့ရပါတယ်။ဒါကြောင့်တရားဝင်နေရပြန်ဖို့မဲ့ကိစ္စကိုမလေးရှားအစိုးရကတေချာကင်တွယ်ဆောင်ရွက်လာတာဖြစ်ပါတယ်။မလေးရှားမှာအလုံလုံနေတဲ့မြန်မာတဦးကတော့မလ၁ရက်နေ့ကလေးကပါမစ်ကတ်ထုတ်ပေးတာပိတ်လိုက်တယ်လို့ပြောပါတယ်။
ပါကူဟိုမဲလာတရနေငါစားပြီးဖိုက်လိုက်တယ်ပေါ့ဟိုရတဲ့လူကရလိုက်တယ်မရတဲ့လူကမရလိုက်ဘူးပေါ့ကျွန်တော်တို့ဒီမဲလာကုန်းစစ်တရနေမတိုင်နေကြတာသူတို့ဖမ်းလာတယ်ရှိသေးပါ့အာဒါဖမ်းလာတယ်မြန်မာနိုင်ငံသားဖြစ်ရင်မြန်မာနိုင်ငံကိုပြန်မဲ့အတွက်ပါမနီရှိတဲ့ passport စာအောင်ရှိတဲ့သူတိုင်းကိုပိတ်ဆံ900ပြည်ပြီးတော့ပြန်လို့ရတယ်လို့ပြောတယ် passport စာအောင်မရှိတဲ့လူတော့ကြီးပြန်ချောက်ပြီးတော့ပြန်လို့ရတယ်လို့အဲ့လိုပဲကျွန်တော်တို့တင်ကြားရှိရပါတယ်
ထောက်ထားမခိုင်လို့နဲ့နိုင်ငံသားအလုပ်သမား6သိန်းလောက်ရှိမယ်လို့မလေးရှားသတင်းတွေမှာဖော်ပြကြပါတယ်။ဒဏ်ငွေဆောင်ပြီးနေရပြန်နိုင်မယ့်အစီအစဉ်ကိုအခု2024ခုနှစ်ဒီဇင်ဘာ31ရက်နေ့ထိမလေးရှားအစိုးရကခွင့်ပြုပေးထားမှာလည်းဖြစ်ပါတယ်။အခုလိုအထောက်ထားမခိုင်လုံသူတွေကိုပြန်ပို့ပေးမယ့်အစီအစဉ်ရအလုပ်ခေါ်ယူခွင့်အစီအစဉ်ခਿੱတပိတ်ထားပေမဲ့နောက်ဆုံးသတ်မှတ်ရမတိုင်မီအချိန်မီလှုပ်ဆောင်ကြဖို့အလုပ်ကိုင်ဝန်ဆောင်မှုလုပ်ငန်းတွေကိုမလေးရှားပြည်ထောင်စုဝန်ကြီးကတိုက်တွန်းခဲ့ပါတယ်။ပြည်ပကအလုပ်သမားခေါ်ယူတာကိုပိတ်မယ်ဆိုပေမဲ့ဘယ်ချိန်မှာပြန်ဖွင့်မယ်ဆိုတာမလေးရှားအစိုးရကတရားဝင်ပြောသေးဘူးလို့ Asia Job Company Limited ရဲ့တာဝန်ခံတဦးက VOA ကိုအခုလိုပြောပါတယ
်။ကျွန်တော်ရှိရပါတော့ဒီဘက်ကနေဆိုဒီ agent 3ဦးလောက်ကကျွန်တော်ရှိထားပြီးတော့ပြီးခဲ့တဲ့ဆန်းလောက်ကတရင်ပို့တာပေါ့နော်။အခုလည်းတို့ဒီ immigration ကထားထုတ်လိုက်တယ်ပေါ့နော်။ဟို Asia နောက်ဆုံးရက်ကဆိုင်ပြီးဖိတ်ပါပေါ့နော်။ဟိုမလေးရှား immigration မှာသူက calling တင်ခွင့်နေဖိတ်ပါ။အလုပ်သမားခေါ်တာပေါ့ကွာ။ကဘာကြောင့်ပြင်လဲဆိုလို့ရင်တချို့သက်ယုံတွေကဒီသူခေါ်ဆိုခွင့်ကိုတာကြီးရှောက်ထားပြီးတော့လူမဟုတ်ဘူးနေလာသူတို့တမန်တိုင်းနောက်ဆုံးရနေပြီးဒီသူလူခေါ်တဲ့ခေါ်လေးနေနာမတည်ဘူးဆိုလို့ရှင်အဒီသက်ယုံတွေကလူခေါ်ဆိုခွင့်ရှောက်ထားတဲ့ကိုတာကြီးကတော့ automatic ပြေးသွားမှာပေါ့ကတော်လည်းသူတို့များပြေးသွားမယ်ဟိုပါတော့တီးလာနေရှိလာတော့သူတို့တိုင်းလှုပ်ခလာအကောင်းဆုံးပဲသူတို့တမတ်တဲ့ရဲမှာခေါ်လေးမတရားသေးလို့သွားပြီးအဲ့သူကဟိုဟိုကလက်ခံစစ်စားမှာပေါ့တော့အဲ့လိုပြော
ပြပအလုပ်သမားတွေထက်ခေါ်မယ်မခေါ်ဘူးဆိုတဲ့ဆုံးဖြတ်ဖို့အတွက်မလေးရှားဆူရကအခုနှစ်ဇွန်လထဲမှာအစည်းအဝေးတစ်ခုလည်းလုပ်ဖို့ရှိနေပါတယ်။ဒီအစည်းအဝေးမှာသဘောတူညီမှုရတဲ့ဆိုရင်ဇူလိုင်လထဲမှာအလုပ်ခေါ်စာတွေကိုပြန်လက်ခံသွားဖို့ရှိပါတယ်။ဒါပေမဲ့ဒါကိုတော့ရန်နုံပြည့်တက်အမပြောနိုင်သေးကြောင်းမြန်မာပြည်ပအလုပ်ကိုင်ဝန်ဆောင်မှုလုပ်ငန်းတချို့ကပြောပါတယ်ခင်ဗျာ။